စကိုင်းတိုင်းဒေသကြီးတွေကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတဲ့ကဏီနဲ့မင်းကင်းတို့မှာနေအိမ်တွေထပ်ပြီးတော့မိရှုခံရပါတယ်။မင်းကင်းနယ်ထဲမှာနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ကဏီဘက်မှာလည်းတနေ့လာနေ့ထိတိုက်ပွဲတွေဖြစ်နေပါတယ်။ဒီအိုင်တောင်ရွာတဲကိုစစ်တပ်တွေဝင်ရောက်မိရှုခဲ့ရမှာအရက်သားတိုက်ဆုံမှုတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရင်းမပင်ဘက်မှာဆိုရင်လည်းစီရေးတင်းမာမှုတွေရှိနေပြီးတော့စကိုင်းတိုင်းဝန်ကြီးချုပ်ရင်တန်းမိုက်ဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီအကြောင်းတွေကိုယ်တော်ရန်ကုန်ကလာတဲ့တဲ့င်းကိုကိုရဲမုံကပြောပြမှာပါ
။စကိုင်းတိုင်းဒေသကြီးရဲကနေရာတော်တော်များများကိုစစ်ကောင်စီတပ်တွေငြင်းငြင်းချင်းလင်းမှုတွေဆက်လုပ်နေပါဗျ။မင်းကင်းမြို့အပိုင်တဲကကုလေအနောက်ရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ22ရက်မနေ့အစောပိုင်းမှာဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်နေအိမ်100နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါဗျ။တိုက်ပွဲဖြစ်တာမျိုးမရှိပဲရွာထဲဝင်ရောက်မီးရှို့သွားခဲ့တာဖြစ်တယ်လို့ဒေသခံတူကအခုလိုပြောပြပါဗျ
။ကုလေရွာကအနောက်ရွာမှာအလိုလိုပါတာမီးရှို့ခံရတာဗျ။ဘာမှတက်တဲ့ဘာမှဆက်ဆက်ရှင်းမရှိရဲနဲ့မရှုခံရပါဗျာစစ်ကောင်စီကလာပြီးဝင်ရှုတာအင်ဂျင်ရေပြည့်နေဆိုလို့ရှိရင်ဟောပေါ့တရားမင်းနဲ့လောက်တော့ရှိသွားပြီအခုကျန်တော့ကျန်တဲ့အိမ်ကြီးလည်းကျန်တော့ကျန်ပြီးမလောင်သေးပါဘူးဗျာဒါကမငြိမ်သေးဘူးဗျာဘယ်သူမှလည်းမငြိမ်သေးဘူးဗျာဝင်လာတဲ့ဒီမှန်လို့ရှိရင်လမ်းဒီမှာလက်မချင်းနဲ့ပြစ်တယ်ဗျာအဲ့လိုပြစ်တယ
်မင်းကင်းနယ်ထဲမှာရှိတဲ့ခူးလေရွာအနီးပတ်ဝန်းကျင်မှာအရင်ကတည်းကထိတွေ့တိုက်ပွဲမရှိသလိုစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလည်းလှုပ်ရှားမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။ကဏီမျိုးနယ်တဲကအကြီးအကဲတွေမှာတော့ချင်းမင်းမြစ်ဘေးကမုတ်ထော၊ချိုင်းစတဲ့ကြီးရွာတွေနာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တင်းလာနေအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကဏီနဲ့ဘူးတလင်ကြားကအဲ့ဒီနေရာတွေကိုဖေဖော်ဝါရီလ19ရက်စနေနေ့ကလေးကတိုက်ပွဲတွေစဖြစ်နေတာပါ။တင်းလာနေဖေဖော်ဝါရီလ22ရက်မနေ့လင်ရကြီးအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကအိုင်ကောင်အနောက်ရွာကနေအချို့ကိုစစ်ကောင်စီကမီးရှို့သွားတဲ့အတွက်နေအိမ်ထဲမှာရှိတဲ့အရက်သားတဦးမိလောင်ကျွမ်းပြီးတိတ်ဆုံးခဲ့တယ်လို့ဒေသခံတူကပြောပြပါတယ်
။ဒီမှာရောက်ကြတဲ့ကအဲဒီချိုင်းကိုအိုင်နာအောင်ငါးဒီလိုမျိုးမရှိဘူး။ချိုင်းကိုပြန်ပြီးသွားတာ။ရှို့ခရရတဲ့အိမ်ထဲကတွေ့လာ။ရက်တော်ကြီးကတတိပဝါဆိုတာမသိဘူး
။စစ်ကောင်စီတပ်တွေမီးရှို့ရာကြောင့်နေအိမ်၁၂လုံးနဲ့အိမ်မွေးတရိတ်ဆန်တွေထားရှိတဲ့တဲတွေမိလောင်ကျွမ်းသွားပြီးဒေသခံကြီးရွာကအများအပြားနဲ့ထွက်ပြေးသိမ်းရှောင်နေကြရပါတယ်။အခုလိုကဏီနဲ့မင်းကင်းနယ်တွေကကြေးရွာတွေမှာတိုက်ပွဲဖြစ်ပွားပြီးငြိမ်းလူမိရှုရနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာတရင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါတွေကတော့သခိုင်းနိုင်ငံကမင်းကင်းနယ်နဲ့ကဏီနယ်တွေမှာငြိမ်းလူမိရှုခံရတဲ့အခြေအနေတွေဖြစ်ပါတယ်။ရင်းမပင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဇက်တိုက်ရှိနေပါတယ်။တနင်္လာနေ့ကပဲနှောယိုးရွာအနီးမှာစစ်ကောင်စီခန့်သခိုင်းတိုင်းဝန်ကြီးချုပ်ရှင်နန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်။မိုင်းခွဲတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။ဗဟန်းနိုင်ငံကြီးချုပ်ကြီးကျော်ပေါ့နော်။ဒီကကျွန်တော်တို့ဒီမယားနေပြီးတော့ရင်းမပင်တက်ပြီးထွက်လာတယ်ပေါ့နော်။ကျွန်တော်ညီလေးအရှိတဲ့နှောင်းရူရောင်နန်းမှာသူ့ရဲ့ရင်းနန်းကိုကျွန်တော်တို့မယားပြည်သူကာကွယ်ရေးတပ်ဖွဲ့ကနေပြီးတော့ဂျာခတ်ပြီးတော့မိုင်းခွဲတိုက်ခိုက်နိုင်တယ်ပေါ့နော်။အဲ့ဒီမှာဒီမိုင်းခွဲတိုက်ခိုက်ဆက်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့ဒီရှေ့စိုက်သားတွေနဲ့သူ့ရဲ့တပ်ဖွဲ့ဝင်အချို့ခြိုက်စာဖုန်းကြီးရှင်နိုင်တယ်ဒီဘက်ကနေပြီးတော့ဒီအာဂျီတွေအာဂျီတွေနဲ့ပေါ့နော်နောက်ပြီးတော့ဖူဒီတွေပေါ့ဒါတို့ကဒီစတက်နက်မော်ဒယ်တွေနဲ့တလဲကျက်ခက်ခဲ့တယ်ပေါ့နော်ဒီလိုရပြက်ခတ်မှုကကျွန်တော်တို့တပ်ဖွဲ့ဝင်တိကျစာဖုန်းတာတော့မရှိပါဘူးဒီကရနဝင်ကျုပ်မြေကျော်အပြန်ကမှာတို့ကဒီဟိုရင်းနှန်းနဲ့မလာဘဲနဲ့ပေါ့နော်ရင်းနှန်းနဲ့မသွားတော့ဘဲနဲ့မပြန်တော့ဘဲနဲ့တို့ဒီရိုင်းရင်ခေါ်ပြီးတော့တို့ပြန်တဲ့အချင်းဖြစ်သွားတာပေါ့နော
်တနည်းကတွေနေတော့ကလည်းရင်းမပင်မြို့နယ်အရှိတ်ဖုံဝင်တောင်အနီးမှာစစ်ကောင်စီရင်နဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ရင်းမပင်နဲ့မျိုးနယ်ချင်းကပ်နေတဲ့ပလဲမျိုးနယ်တွေကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီကငြင်းငြင်းရှင်းလင်းမှုတွေဆက်လုပ်နေပါတယ်။အခုနှစ်ထဲမှာကိုပလဲမျိုးနယ်တွေကကြေးရွာ6ရွာမီးရှို့ခံရတဲ့အတွက်ငွေ2000နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။အဲ့ဒီဘက်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလဲစစ်ရေးတင်းမာနေပါတယ်ခင်ဗျာ။